ကချင်တအန်းပလောင်ကိုကန့်နဲ့ရခိုင်တပ်ဖွဲ့တွေစုစည်းထားတဲ့မြောက်ပိုင်းမဟာမိတ်အဖွဲ့ကလက်တွေ့ကျတဲ့အပြစ်ခတ်ရဲစဲရေးကိုစတင်ပြီးအဓိကတိုက်ပွဲဖြစ်နေတဲ့သူတို့လေးဘွဲနဲ့တပ်မတော်အပါဝင်အစိုးရကိုယ်စားလှယ်တွေနဲ့ဆွေးနွေးဖို့လူလာကြောင်းကန့်လန့်လိုက်ပါတယ်လက်တွေ့ကျတဲ့အပြစ်ခတ်ရဲစဲဖို့ဆိုရင်မြောက်ပိုင်းမဟာမိတ်အဖွဲ့မှပါဝင်တဲ့AA ခေါ်ရခိုင်တပ်ဖွဲ့ကိုထိုးစစ်ဆင်တိုက်ခိုက်တာတွေရဲစဲရေးကိုလည်းတောင်းဆိုထားပါတယ်ဒီသတင်းကို VOA မြန်မာပိုင်းရဲ့သတင်းတောက်ကိုမိုးစောကတင်ပြပေးထားပါတယ်ရှင်
ဟုတ်ကဲ့တမရော်ကာကွယ်ရေးဦးစီးချုပ်ယုံကဒီဇင်ဘာလ22ရက်နေ့ကကချင်နဲ့ရှမ်းပြည်နယ်ကစစ်တိုင်း၅တိုင်းနယ်မြေမှာစီးရဲလှုပ်ရှားမှုတွေရပ်ဆိုင်းပြီးငြိမ်းချမ်းရေးဆွေးနွေးဖို့ထုတ်ပြန်လိုက်တဲ့အပေါ် KIO ကချင်လွတ်လပ်ရေးအဖွဲ့ TNLA တအန်းပလောင်တပ်ဖွဲ့ MNDAA ကိုကန်တပ်ဖွဲ့ AA ရခိုင်တပ်ဖွဲ့တွေပါဝင်တဲ့ထိပ်သီးခေါင်းဆောင်တွေဆွေးနွေးပြီးသူတို့သဘောထားကိုထုတ်ပြန်လိုက်တာဖြစ်ပါတယ်အဓိကလိုလားချက်ကိုမြောက်ပိုင်းမဟာမိတ်အဖွဲ့ရဲ့ပြောခွင့်ရသူ TNLA တအန်းပလောင်တပ်ဖွဲ့ရဲ့အထွေထွေအတွင်းရေးမှူးဘုံမှုချုပ်တပ်ဖုံးကျော်ကအခုလိုပြောပါတယ
်ကျွန်တော်မြောက်ပိုင်းမဟာမိတ်အဓိကလိုလားတာကတော့လက်ရှိဖြစ်နေတဲ့တိုက်ပွဲတွေကိုဟိုတကယ်လက်တွေ့ကြဘလို့ရက်ဆဲလဲကျွန်တော်အဓိကလိုလားပါတယ်အဲကျွန်တော်နှစ်ဖက်ဒီလိုအပြစ်ခတ်ရက်ဆဲရေးဒီဆောင်ရွက်နိုင်မှာဒါလည်းရင်တဆင့်တူကျွန်တော်တို့ဒီနိုင်ငံရေးတွေးဆဆွေးနွေးတဲ့ဟာတွေဆောင်ရွက်နိုင်မှာဖြစ်ပါတယ်။ဒါကြောင့်မို့အဲကျွန်တော်တို့ဒီအခုတိုက်ပွဲဖြစ်နေတာကလည်းအထူးသဖြင့်ဒီလေးဖွဲ့နဲ့မြန်မာတပ်မတော်နဲ့တိုက်ပွဲဖြစ်နေတဲ့အတွက်ကြောင့်ကျွန်တော်တို့လေးဖွဲ့ကမြန်မာတပ်မတော်ပါဝင်တဲ့မြန်မာအစိုးရကိုယ်စားလှယ်တွေနဲ့ကျွန်တော်တို့တွေးဆဆွေးနွေးပြီးဖို့လိုအပ်တယ်လို့ကျွန်တော်တို့မြင်ပါတယ
်။လက်တွေ့ကျတဲ့အပြစ်ခတ်ရက်စဲရေးစတင်ရေးနဲ့ပတ်သက်ပြီးသူကအခုလိုဆက်ပြောပါတယ်။
ခုဒီအနောက်ပိုင်းတိုင်းဖြစ်တဲ့ကျွန်တော်ရခိုင်နေတဲ့မှာဒူဒူဆွေးနွေးရတဲ့မှာပါတဲ့ ULEE EE တမတော်နဲ့အဲတိုက်ပွဲတွေဖြစ်နေမှာဆိုတော့ကျွန်တော်ထင်တယ်ကျွန်တော်တို့အပြစ်ခရက်ဆေးကြီးကိစ္စတွေဆွေးနွေးဖို့ဘယ်လိုမှဖြစ်နိုင်မှာမဟုတ်ဘူးဒါကြောင့်မို့အဲ့ဒီမှာလည်း yes ဆဲပေးဖို့လိုတယ် yes တန်ပေးဖို့လိုတယ်လို့ကျွန်တော်မြင်တယ်အဲ့လို yes တန်ပေးမှသာလေကျွန်တော်တို့ဖက်ကလည်းကျွန်တော်တို့ရဲ့တက်တယ်ကိုကျွန်တော်တို့ဟိုထိန်းချုပ်နိုင်မယ်အဲ yes တန်နိုင်မယ်အဲ့ဒါဆိုရင်ကျွန်တော်တို့လက်တွေ့ကြတဲ့အပြစ်ခရက်ဆေးကြီးတွေဆောင်ရွက်နိုင်မှာဖြစ်တယ်လို့ကျွန်တော်မြင်ပါတယ်
မြောက်ပိုင်းမဟာမိတ်အဖွဲ့ရဲ့ထုတ်ပြန်ချက်မှာတော့သူတို့လေးဘွဲ့နဲ့တရုတ်ပြည်မှာဆွေးနွေးဖို့ဆွေးနွေးစဉ်မှာပြည်ထောင်စုနိုင်ငံရေးဆွေးနွေးရေးကော်မတီ FPNCC မှာပါဝင်တဲ့ UWSA ဝ NDAA မိုင်းလာနဲ့ SSPP ရှမ်းမြောက်အဖွဲ့တွေကိုအတိအသင့်အဖြစ်ပါဝင်ဖို့ကိုလည်းတောင်းဆိုထားပါတယ်နိုင်ငံရေးလေးလာတုံးသက်သူဦးစီသူအောင်မြင့်ကတော့တမ်ဘရော်နဲ့မြောက်ပိုင်းမဟာမိတ်အဖွဲ့တွေရဲ့ထုတ်ပြန်ချက်နှစ်ခုမှာကွဲလွဲချက်တွေတွေ့နေရကြောင်းပြောပါတယ်
ထုတ်ပြန်ရဲ့နှစ်ခုကိုကြည့်လိုက်ရင်အဲ့ဒါဆန့်ကျင်ဘက်တွေအများကြီးပဲတွေ့ရတာ။တမ်းတော်ဘက်ကတော့ဖြစ်တိုင်းငါးတိုင်းနဲ့ကြီးညာတယ်။ရခိုင်ပြည်နယ်တိုင်းမပါဘူးပေါ့နော်။ဒီဘက်ကတော့အဲ့ဒါကိုသူတို့တောင်းဆိုတယ်။အဲ့ဒီအခြေအနေမှာရက်ဆိုင်ပြီးတဲ့ခါကျတော့မှသူတို့ကလည်းအပြစ်တစ်ခါပြန်ရက်ဆိုင်နေဆိုတဲ့သဘောမျိုး။အဲ့ဒါတစ်ခုကအခက်ခဲရှိတယ်။နောက်တမ်းတော်ဘက်ကတော့သူဖြစ်တဲ့ချက်မှာနှစ်ခါလောက်ရေးထားတယ်အဲ့ဒီမှာတစ်ခွက်ချင်းနဲ့ပဲသူကတွေ့မှာ။ဒါပေမဲ့ကိုဘက်ကရေးတဲ့ဥစ္စာကလည်းတိတိကျကျသူတို့ကလည်းတောင်းတယ်ဒါတို့ကဒီဘက်ကလုံးပေါင်းပြီးတော့မှပြည်မယ်အဲ့လိုမျိုးပေါင်းပြည်တဲ့စီကိုဝါတို့မိုင်းလာတို့ SSCP တို့ကတို့ကလည်းဟိုတက်ပြည်နေနဲ့တက်မယ်ပြီးရင်ဆင်းဝဲတွေကလည်းတင်းစီမှာပဲလုပ်မယ်အဲ့တော့ပရမဝူဆင်းဝဲတွေစဖို့အတွက်တောင်မှခက်နေတယ်ဆိုတဲ့ပေါ်တော့တွေ့ရတယ်
မြောက်ပိုင်းမဟာမိတ်အဖွဲ့ဘက်ကတော့ဒီတောင်းဆိုချက်ဟာငြိမ်းချမ်းရေးကော်မရှင်နဲ့တရုတ်ပြည်မှာ၃ကြိမ်တိုင်တွေ့ဆုံဆွေးနွေးခဲ့တဲ့အချက်တွေအပေါ်အခြေခံပြီးတောင်းဆိုတာဖြစ်ကြောင်းနဲ့ဇန်နဝါရီလမှာငြိမ်းချမ်းရေးကော်မရှင်နဲ့နောက်တစ်ကြိမ်တွေ့ဆုံဖို့သဘောတူထားတာကြောင့်တမ်ဘရော့အပါအဝင်အစိုးရငြိမ်းချမ်းရေးကိုယ်စားလှယ်တွေနဲ့အဲ့ဒီအချိန်မှာစတင်ဆွေးနွေးနိုင်မယ်လို့မျှော်လင့်ကြောင်းဗိုလ်မှူးချုပ်တပ်ဖုံးကျော်ကပြောပါတယ်မြောက်ပိုင်းမဟာမိတ်အဖွဲ့တွေရဲ့ထုတ်ပြန်ချက်အပေါ်တမ်ဘရော့ရဲ့သဘောထားကိုမေးမြန်းနိုင်ဖို့တမ်ဘရော့ပြည်သူစစ်ဆန်ရေးနဲ့စိတ်သက်စစ်ဆင်ရေးညွှန်ကြားရေးမှူးချုပ်ဒုတိယညွှန်ကြားရေးမှူးဗိုလ်မှူးချုပ်ဇော်မင်းထွန်းကို VOA ကဆက်သွယ်ခဲ့ပေမဲ့ဖုန်းလက်ခံဖြေဆိုတာမရှိခဲ့ပါဘူး